ည်ပြုပြထမ်းလိုက်တဲ့အမျိုးသားပညာရေးဥပဒေမှာဗဟုထိန်းချုပ်မှုတွေများလွန်းနေပြီးလွတ်လပ်တဲ့ပညာရေးစနစ်တစ်ခုမဟုတ်လို့ကျောင်းသားတို့ကကန့်ကွက်ခဲ့ကြပါတယ်။ဒီအတွက်ကျောင်းသားတွေကပညာရေးဥပဒေပြင်ဆင်ရေးဆွေးနွေးပွဲတွေလုပ်ဖို့တောင်းဆိုပေမဲ့မဖြစ်လာလို့လမ်းလျှောက်ဆန္ဒပြတာတွေဖြစ်လာခဲ့ပြီးလူမှုနဲ့အရှိန်ရလာတဲ့လှုပ်ရှားမှုတွေကြောင့်နောက်ဆုံးမှာတော့ကျောင်းသားတွေတောင်းဆိုတဲ့လေးပွင့်ဆိုင်ဆိုတာဖြစ်လာခဲ့ပါတယ်။ဒါပေမဲ့ဒုတိယအကြိမ်ပြန်တွေ့ရမှာတော့အစိုးရဘက်ကဆွေးနွေးပွဲတွေကိုရက်ရှုပ်ဆိုင်တာတွေလည်းဖြစ်ခဲ့ပါတယ်။ဒါကြောင့်မန္တလေးကကျောင်းသားစစ်ကြောင်းပခုတ်ကူမုံရွာကစစ်ကြောင်းတွေအပြင်ဧရာဝတီကကျောင်းသားတွေကလည်းရွှေကုန်းမှာစုံကြဖို့ခြိတက်လာကြသလိုမော်လမြိုင်နဲ့တဝယ်တွေကလည်းပညာရေးလှုပ်ရှားမှုတွေစတင်နေကြပါတယ်။ဒီလိုအခြေအနေတွေထဲကမှအမျိုးသားပညာရေးဥပဒေပြင်ဆင်ရေးလှုပ်ရှားမှုတွေကိုဦးဆောင်သူတွေကတအုပ်ဖြစ်တဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီဝင်မဖြူဖြူအောင်ရဲ့ယုံကြည်ရာကိုအရင်နာစစ်ပါအောင်ရှင်
။ကျမတို့ပညာရေးစနစ်ဘာကြောင့်မို့လို့ဒီလောက်ထိနှိမ့်ချသွားခဲ့ရလဲဆိုရဲမေးခွန်းပေါ့နော်။အဲ့ဒီမိကုံးကိုကျမအဖြေရှာဖို့စူးစမ်းကြည့်ရတဲ့အခါကျတော့ကျမလေးလာမိတဲ့လောက်ကကျမတို့ပညာရေးစနစ်ကိုအဓိကနှောက်ယှက်ပေးတဲ့အရာကဗဟုထုတ်ကန်မှုပဲဒီပညာရေးစနစ်ကိုပြုရင်ပြောင်းလဲဖို့ကအင်မတန်မှအရေးကြီးနေပြီးဘယ်လိုပုံစံမျိုးပြုရင်ပြောင်းလဲမလဲဆိုလို့ရှိရင်ကျမတို့ဒီဗဟုထုတ်ကန်မှုကိုလျှော့ချတဲ့စနစ်ပညာရေးလွတ်လပ်ခွင့်ကအဓိကအကျမယ်လို့ကျမအနေနဲ့ယူဆရခြင်းအကူတောင်းဝင်အနှင်ထားတဲ့လောက်ကျမလုံနိုင်ရဲ့လားကျမလုံနိုင်အလားဆိုတဲ့မျိုးကိုလည်းကိုကိုမျိုးထုတ်မိရပါတော့။ဒါဖြစ်လို့လဲဆိုကျမတို့ထက်အများကြီးအတွေ့အကြုံကြီးချက်တဲ့ဟိုဖြူနေပါမြောင်ပေါက်ပေါင်းမြောင်များစွာကိုလည်းပြုလုပ်ထည့်ဘူးတဲ့အစိုးရနော်။ဒီအစိုးရကတကယ်ကိုကျမတို့နဲ့ဟိုပူးပေါင်းပြီးတော့ဆွေးနွေးပြီးတော့ပြည်ပြင်ပြောင်းလဲခြင်းစီရှိရလားဆိုတဲ့မျိုးကိုလည်းထုတ်ခံနေရတယ်။ဒါမဲ့ကျမမှာခံယူချက်တစ်ခုဖြစ်ရဲ့အဲ့ဒါပါလဲဆိုတော့ကျမယုံကြည်တဲ့အရာကိုကျမဒီအရာပေါ်မှာကျမခိုင်ခိုင်မာမာယုံကြည်နေပြီဆိုလို့ရှိရင်တော့အဲ့ယုံကြည်ချက်ပေါ်မှာပဲမူတည်ပြီးတော့ပါတီ PR ကိုဖြေလျှော့နိုင်မှုကျမအကောင့်လုံးဆောင်နိုင်မှုနောက်ဆုံးဘယ်လိုပဲဖြစ်စီဖြစ်စီကျမအကောင့်ဆုံးလုံးဆောင်နိုင်ဆိုရဲဖြေလျှော့ရတယ်ပေါ့
မန္တလေးကနေရန်ကုန်မြို့ကိုတစ်မြို့ဝင်တစ်မြို့ထွက်နေ့စဉ်ရက်ဆက်လမ်းလျှောက်ချီတက်လာနေတဲ့တမိုင်းဘာသာအဓိကတတိယနှစ်ကျောင်းသူမတ်ပူပူကတော့ကျမကြီးကြောင့်ဒီနေ့အထီးသူဟာဆေး၅ချိန်သွင်းရတယ်ဆိုပေမဲ့အာမလျှော်ပဲနဲ့ကျောင်းသားတို့နဲ့အတူရန်ကုန်ရောက်အောင်ကိုသွားဖို့ကသူ့ရဲ့အဓိဋ္ဌာန်လို့ဆိုပါတယ်
။ဟာကျမတို့ကရန်ကုန်အများရောက်ချီတက်မယ်ဆိုရက်စိတ်တက်ကရှိသေးတာပါ။ဟာအဓိကကကျမတို့ရဲ့နောက်မျိုးဆက်တွေပေါ့နော်။ကျမတို့လိုမဖြစ်အောင်လို့ကျမတို့ဒီတိုက်ပွဲကိုဝင်နေတာ။ကျမတို့ရဲ့နောက်မျိုးဆက်တွေအပေါ်မှာကျမတို့ဒီပညာရေးအမွေအနှစ်ကိုကျမတို့မပေးချင်လို့ကျမတို့ပေါ်ထန်နေတာ။ကျမတို့တရားနည်းတွေပဲစတင်ကန်းထဲမှာစတင်နေမှာလေ။ဒါပေမဲ့ကျမတို့ရဲ့စီနေရကျမတို့လည်းမောချနေရတာပါကျမတို့ကအဆုံးစုံလုံးကြီးကိုတွေးစကားပြတာပါကျမတို့တောင်းဆိုတဲ့လူကြီးအမျိုးသားပညာရေးဥပဒေမရမရှိကျမတို့ကကြောင်းနဲ့ပြန်မယ်ကျမခဏခဏမူတတ်တော့ဟိုလမ်းမှာဆိုရင်စေး9ကလောက်တွင်ရတယ်6လောက်ကလည်းခြေပွားအရန်နာပြီးတော့မကြခဏတော့ကောင်းဖို့တပီနားရတာပြီးပါရှိရရှင်ဟုတ
်မန္တလေးနဲ့မုံရွာကကျောင်းသားစစ်ကြောင်းတွေလို့ ARV စစ်ကြောင်းကလည်းလူလူထောက်ခံမှုနဲ့အတူအရှိန်ရလာနေပါပြီပညာရေးဥပဒေတွေပြင်ဆင်ပေးဖို့လမ်းတစ်လျှောက်ကျွေးကြော်တန်းတွေနဲ့ချီတက်လာတာမို့အတန်ဝင်နေတယ်ဆိုပေမဲ့သူပါဝင်တဲ့ဒီလှုပ်ရှားမှုနဲ့ပတ်သက်လို့တက်တက်ကြွကြွပြောသွားသူကတော့ပသိမ်အင်္ဂလိပ်စာနောက်ဆုံးနေ့ကျောင်းသူမတ်ဤမွန်ပူပူပါရှင
်။ဘူလာရနေစာပြီးဒီအစိမ့်ပညာတက်တူတက်ခဲ့ရတဲ့အထီးဒီကြားရဲ့တောက်လျှောက်ကာလမှာကိုရင်းငယ်ရဲ့ပညာစနစ်ကိုဂျုံငယ်ရဲ့ပညာစနစ်ကြောင့်ကျမဝင်သွားခဲ့ရပြီမဲ့တကယ်တကယ်ဒီစီတောင်းမပါဝင်ခဲ့ရအချိန်မှာတစ်ဆက်ပို့ပြီးနည်းနည်းချင်ချင်ပို့ပြီးကျမခံစားချက်တွေပူပေါ်လာခဲ့ပါတယ်ကျမတို့ရုံကြီးချက်ကတခုလေးပဲရှိပါတယ်မှာအဲ့ဒါတော့ဘာလဲဆိုရင်ကျမတို့လိုလားတဲ့ကျမတို့တောင်းဆိုထားတဲ့ဒီစက်တဲ့ချက်ကိုပြည့်ပြည့်စုံစုံရတဲ့အထိကျမတို့ဘလို့ခက်ခဲမျိုးမှုဆိုရှင်းဆိုင်သွားမယ်ဆိုပြီးတော့ကျမတို့ရေဒိတ်တန်လုပ်ပြီးတော့ကျမတို့ထွက်လာခဲ့ရဖြစ်တယ်အဲ့ဒီဒိတ်တန်တိုင်းလဲကျမတို့ရအောင်ဆက်လျှောက်သွားပါမှာအမှန်နဲ့ဝေခံရရင်တော့ကျောင်းသူကျောင်းသားတိုင်းဟာမိဘအိမ်ကအစင်းလေးပို့ပေးတယ်ဘုံမပြားရရောလားခင်ဗျာနော်မိဘရဲ့အစင်းလေးပို့ပေးတဲ့ရှင်းနေကိုစကောင်းကောင်းဆိုင်နေမိဘပို့တဲ့ပတ်စံနဲ့ကတော့ကျောင်းတက်ချင်ရဆိုရင်မယ်ရှင်းပြရတယ်တကယ်တော့ကျောင်းသူတည်းဘဝအယုံပြုံကောင်းတယ်မှာအယုံကိုလွတ်လပ်ပေါ်ပါတဲ့ခံစားမှုတွေနဲ့ဒါပေမဲ့ဒီလိုနေရာကိုကျွန်တော်တို့စွန့်လာတယ်ကျွန်တော်တို့မိဘရဲ့အေးမြရဲ့မိတ္တရေကကျွန်တော်တို့စွန့်လာရတယ်ဆိုတော့ကျွန်တော်တို့ဥရိယတစ်ခုပဲထားရမှာကျွန်မဒီတပည့်ကျောင်းမှာစပါရင်းနေရမဘောလူဖြစ်တဲ့နေ့လိုပဲကျမခံစားရမှာမဟုတ
်ဒါကတော့အမျိုးသားပညာရေးဥပဒေပြင်ဆင်ရေးကျောင်းသားလှုပ်ရှားမှုတွေကညီမငယ်3ဦးရဲ့ယုံကြည်ချက်ပါရှင်ဒါပြင်လဲပညာရေးဆိုတာဟာနိုင်ငံရေးစနစ်နဲ့ဆက်နွယ်နေတယ်လို့ညီမဒီမိုကရေစီခေါင်းဆောင်တောင်ဆန်းစုကြည်ကပြီးခဲ့တဲ့2013ခုနှစ်ပိုလန်နိုင်ငံဝါစောတက္ကသိုလ်မှာပညာရေးနဲ့နိုင်ငံရေးနဲ့ပတ်သက်ပြီးဆက်နွယ်တဲ့အကြောင်းဟောပြောစင်မှာလဲအခုလိုပြောခဲ့ပူပါတယ်ရှင်
An education system in a country depends to a large extent on the government of a country.
ညာဣစရာဟာနိုင်ငံရေးနဲ့အတော်ကိုဆက်နွယ်နေပါတယ်။နိုင်ငံတကာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှု၊နိုင်ငံ ိုင်ငံရေးဗဟုသုတအသိအမြင်ကြွယ်ကြွယ်ဝဝနဲ့ကောင်းမွန်တဲ့နိုင်ငံရေးစနစ်တစ်ခုကိုပညာပါပါနဲ့ရွေးချယ်တတ်အောင်ဆောင်ရွက်ပေးတာကတော့ပညာရေးပဲဖြစ်ပြီးပညာရေးစနစ်ကောင်းမကောင်းဆိုတာဟာအဲ့ဒီတိုင်းပြည်ရဲ့အုပ်ချုပ်သူအစိုးရဘက်မှအများကြီးမူတည်နေပါတယ်လို့မြန်မာဒီမိုကရေစီခေါင်းဆောင်တောင်းဆန်းစုကြည်ပြောပြသွားတာပါရှင်ကဲတော့အမျိုးသားပညာရေးဥပဒေထဲမှာအချက်တချို့ကိုပြင်ဆင်ဖို့ဆိုတာကိုကျောင်းသားတွေနဲ့အတူအစိုးရကလည်းလက်ခံထားတာဖြစ်ပါတယ်။ကျမတို့မြန်မာနိုင်ငံမှာမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီစပြီးအုပ်ချုပ်စဉ်ကတည်းကပညာတတ်တွေကိုနေရာမပေးဘဲဖိနှိပ်ခဲ့တာကြောင့်ပညာတတ်သူအများအပြားဟာနိုင်ငံကိုစွန့်ခွာသွားကြတာမို့ပညာရေးမျိုးဆက်ပြတ်ခဲ့ရပါတယ်။တပြင်းလဲနိုင်ငံရေးအချို့အကွေတွေထဲမှာစာသင်ခန်းမှာရှိရမယ့်ကျောင်းသားတွေဟာအချင်းထောင်တွေထဲမှာသူရဲ့လူငယ်ဘဝတွေကိုဖျက်ဆီးခဲ့ရတယ်လို့နိုင်ငံရေးအတွက်အသက်စတီးခဲ့ရတဲ့ကျောင်းသားတွေလည်းအများအပြားရှိခဲ့ပါတယ်။ဒါကြောင့်မလို့အခုအမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးငြိမ်းချမ်းချမ်းနဲ့ပြည်ပြည်လည်လည်ဖြစ်စေချင်တယ်လို့ကျမတို့ရဲ့ညီငယ်ညီမတွေငယ်တွေဟာလည်းကောင်းမွန်တဲ့ပညာရေးစနစ်တွေမှာသင်ကြားနိုင်ခွင့်ရပါစေ။သူတို့ရဲ့ခြေလှမ်းတိုင်းတွေမှာလည်းသူတို့ရဲ့ဘဝကိုအောင်မြင်တဲ့ပန်းကလေးတွေပွင့်ပါစေလို့ကျမရဲ့ဆန္ဒကိုပြောပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အစီအစဉ်ကိုဒီမှာပဲညှနာခွင့်ပြုပါအောင်ရှင်။သတ္တရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။